2012ခုနှစ်မှာအင်နိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံရပြီးနောက်စစ်တပ်ကဖျောက်ချခံခဲ့ရသူသမရဟောင်မိုဟာမက်မော်စီဟာတရားဥပဒေကြားနာနေစဉ်အတွင်းလဲကျသေဆုံးသွားခဲ့ပါတယ်။သူ့ပေါ်ဆွဲချက်တင်ထားတဲ့တရှိုမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့9မိနစ်ကြာရှောက်လဲချက်ပြီးပြီးနောက်မှာအစစ်ဆေးကမှန်ကန်အတွင်းလဲကျသေဆုံးသွားတာဖြစ်ကြောင်းစေယုံကိုရေးပေါ်ခေါ်ဆောင်သွားခဲ့ပြီးမဲ့စေယုံအယောက်အသက်ကုန်ဆုံးသွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရယ်။ Muslim Brotherhood မွတ်စလင်ညီနောင်များအဖွဲ့လို့ခေါ်တဲ့ Islamic အုပ်စုအတွင်းထိတ်တန့်ပုဂ္ဂိုလ်တယောက်ဖြစ်သူသမရဟောင်မော်စီဟာ2013ခုနှစ်မှာအီဂျစ်စစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရတယ်လို့သူ့ရဲ့ Muslim ညီနောင်များပါတီဟာလည်းတရားမဝင်အဖွဲ့အစည်းဖြစ်သတ်မှတ်ခံခဲ့ရပါရယ်။အသက်68ရှိမော်စီယာ2013ခုနှစ်ကစလို့အကျဉ်းခံခဲ့ရပြီးအီရန်နဲ့ကာတာနိုင်ငံတွေအတွက်တရှိုလုံးမှုနဲ့2012ခုနှစ်မှာသူ့ကိုဆန္ဒပြသူတွေကိုတပ်ဖြတ်မှုစတဲ့ဆဆဲချက်ပေါင်းများစွာကိုရင်ဆိုင်နေခဲ့ရပါတယ်။တင်းနနာနေကလုတ်ခဲ့တဲ့ကြားနာမှုမှာတော့ပါလက်စတိုင်းအုပ်စုဟာမတ်စ်နဲ့တန်တရားရှိဖွယ်ဆက်သွယ်မှုဆိုင်ရာတရှိုလုံးမှုဆွဲချက်အတွက်လျှောက်လဲချက်ပေးခဲ့ရတာပါ။မော်စီကိုရွေချက်ရှိရှိအသက်တမင်းမြင့်နဲ့တည်ဆောက်အောင်လုပ်ခဲ့တဲ့အီဂျစ်အာဏာပိုင်တွေမှာတာဝန်ရှိတယ်လို့မွတ်စလင်ညီနောင်များအဖွဲ့ရဲ့ Freedom and Justice လွတ်လပ်မှုနဲ့တရားမျှတရေးပါတီကပြောပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတော့ Morsi အပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကပါတယ်လို့ပြောပြီး Morsi ရဲ့မဟာမိတ်အရင်မှတူဖြစ်တဲ့ Turkey သမ္မတ Tayyip Erdoğan ကတော့ Morsi ကိုအာဇာနည်လို့ခေါ်ဆိုလိုက်ပါတယ်။